ထိုင်းမြန်မာနယ်စပ်မှာရှိတဲ့တောင်ရင်မြေကြီးကစိုးရိမ်ရေမအထက်ကိုကျော်လွန်ခဲ့တာကြောင့်ထိုင်းမြန်မာနယ်စပ်ရဲ့မြို့ဖြစ်တဲ့မြဝတီခရိုင်ထဲမှာတော့ရေဘေးတင်ပြည်သူ400ကျော်လောက်ကိုကြောက်လုံးကြီးကယ်ဆယ်ရေးစခန်းမှာထားရှိခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီလိုမျိုးတောင်ရင်မြေကြီးတဲ့အတွက်ထိုင်းဆက်လေတစ်စင်းတိမ်မောက်ပြီးတော့တဦးကတေဆုံးပြီးတော့နှစ်ဦးကပျောက်ဆုံးနေစေဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာမိုးရွာသွန်းမှုတွေနဲ့တောင်ကျရေတွေကျလာတာများတာကြောင့်နယ်စပ်မြစ်ဖြစ်တဲ့မိုးရင်းမြစ်လို့ခေါ်တဲ့တောင်ရင်းမြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်လာခဲ့ပြီးအနိုင်မိုင်းရက်ွက်တွေကလူလူတွေကိုဘေးလွရာကိုရှေ့ကျောင်းပေးခဲ့ရကြောင်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပါဗျာ။
ကျွန်တော်တို့အနိုင်မိုင်းတွေဝင်လာတော့ရှိတာပေါ့စိုးရိမ်ရေမှတ်အထက်ဆောက်လမလောက်ဆက်သွားတာပေါ့အနေမိုင်းတွေပေါ့ကျွန်တော်နောက်ဆက်ဖြတ်တဲ့ရက်ွက်တွေနှစ်တူလေးတို့ငါတို့ရအနေမိုင်းတွေအရွှေ့ရကျွန်တော်တို့ဟာပေါ့ဟိုကျောင်းလုံးကြီးကျန်တဲ့လက်ခံရေးစကမ်းမှာအဆောင်နေရှိရအောင်အဲ့ဒီမှာကျွန်တော်ရှင်းပြပေးထားပါတယ်အဲ့အနောင်စု90ဟိုပေါ့လူကြီး389ယောက်လောက်ရှိတော့
အောက်ကုန်းက3ရက်နေ့မနေ့ပိုင်းမှာအနေငယ်ကျသွားပြီမဲ့တောင်ရင်မြေကြီးဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေသေးကြောင်းဆက်ပြောပြပါတယ
်အမနေ့ကကြားမှာကြီးကညနေစဝင်တာပေါ့အခုဒီမနေ့တော့ဒီနေ့တော့ပြန်ကြတော့
ဟုတ်ကဲ့
956ဒီကျွန်တော်တက်ပါတော့ဖြစ်နေတာတော့ဒီမှာအချက်တော်ရှိပါသေးတယ်ဆိုရင်ပါ463ရှိပါတယ်ကြော်နေသေးတဲ့ခဏဒါပေမဲ့ကျွန်တော်တို့အထက်ပိုင်းမှာဟိုရေးပြန်ကြတာရှိရလေအချက်ကကျွန်တော်တို့ဘောလီဘက်မှာဒီဘက်ကရေးပြန်ကြရင်ဒီဘက်နှစ်ရက်လောက်ကရေးပြန်တိုးနိုင်နေတာပေါ့
ဟုတ်ကဲ့
ဘုဒ္ဓလခံမချက်ကတော့နောက်နေ့အတွင်းကျွန်တော်တို့၄ပေလောက်ထိကျနိုင်တယ်လို့မှန်းပါတယ်
အောက်ကလ3ရက်နေ့မနေ့ပိုင်းမှာအနည်းငယ်ကျသွားပြီမဲ့တောင်ရင်မြေကြီးဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေသေးကြောင်းဆက်ပြောပြပါရယ်။ကရင်ပြည်နယ်နှိုင်းပွဲမြို့မှာတော့အောက်ကလ3ရက်နေ့ပါရေတွေကြီးလာကြောင်းမြို့မဈေးကြီးကိုအရေးပေါ်ရှေ့ပြောင်းခဲ့ရတယ်လို့ဆိုပါရယ်။ကရင်ပြည်နယ်ထဲမှာတော့ corporate နှိုင်းပွဲမြရီစတဲ့နေရာတွေအလုံးမှာရေကြီးရေရှမ်းမှုတွေကိုကြုံနေရပါရယ်။အောက်ကလ2ရက်နေ့ညကတော့ထိုင်းမြန်မာနယ်ကြားမြစ်ဖြစ်တဲ့မိုးရိပ်မြစ်ခေါ်တောင်ရင်မြေကြီးစိုးရိမ်ရေမှတ်ကိုတက်လာပြီးတဲ့နောက်မြေတွင်သွာလာနေတဲ့ထိုင်းဆက်လေတစီနှစ်မြုပ်သွားခဲ့ပါတယ်။ထိုင်းနိုင်ငံသားတဦးတေဆုံးခဲ့ပြီးနှစ်ဦးပျောက်ဆုံးနေစေဖြစ်တဲ့လို့လည်းထိုင်းရနာပိုင်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။